အမေရိကန်နိုင်ငံသားဝင်ကြီးဌာနကသတ်မှတ်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစိုးရိမ်ရတဲ့နိုင်ငံတွေစီးရင်ထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်ဒီဇင်ဘာလ17ရက်မနေ့တုန်းကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့ကြေညာချက်ထဲမှာမြန်မာတရုတ်အီရန်နဲ့မြောက်ကိုရီးယားအပါအဝင်10နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်နဲ့ဆုံးရှုံးနေတဲ့နိုင်ငံတွေထဲမှာစိုးရိမ်မှုကောင်းတဲ့အဆင့်မှာရှိကြောင်းဖော်ပြထားပါတယ်ကိုကျောင်းလွင်ကပဲဆက်ပြီးတော့အသေးစိတ်ပြောပြမှာပါအ
မေရိကန်ပြည်ထောင်စုရဲ့1998ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေအရလွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ချိုးဖောက်ခံနေကြဆဲဖြစ်တဲ့နိုင်ငံ10ခုကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့တုန်းကပဲစည်းရင်းထုတ်ပြန်ခဲ့ပြီးအဲ့ဒီနိုင်ငံတွေကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာစိုးရိမ်ရတဲ့အဆင့်မှာရှိတယ်လို့အမေရိကန်ကသတ်မှတ်ပါတယ်။အဲ့ဒီ10နိုင်ငံကတော့မြန်မာ၊တရုတ်၊အရစ်ထရီးယား၊အီရန်၊မြောက်ကိုရီးယား၊ပါကစ္စတန်၊ဆူဒန်၊ဆော်ဒီအာရေဗျာ၊တာဂျီကစ္စတန်နဲ့တာကမင်နစ္စတန်နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစိုးရိမ်ရတဲ့အဆင့်ဖြစ်အမေရိကန်ကသတ်မှတ်ခဲ့တာ1996ခုနှစ်ခေတ်ကပါမြန်မာနိုင်ငံရဲ့အခြေခံဥပဒေထဲမှာလွတ်လပ်စွာယုံကြည်ကိုယ်ကျွယ်ခွင့်ရှိကြောင်းပြဋ္ဌာန်းထားပေမဲ့အာဏာပိုင်တွေအနေနဲ့ဘာသာရေးဆိုင်ရာလွတ်လပ်စွာယုံကြည်ပြောဆိုခွင့်တွေပေါ်မှာအကန့်အသတ်ထားနေကြောင်းရိညာမွတ်စလင်ပါဝင်လူနည်းစုဘာသာကိုယ်ကျွယ်ယုံကြည်သူတွေဟာလည်းခွဲခြားဆက်ဆံခံရတာ၊စော်ကားခံရတာနဲ့အကြမ်းဖက်ခံရတာတွေကိုကြုံနေရကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့ကအဓိကကျတဲ့ဗလီတစ်ခုဟာမကြာခင်တုန်းကပဲအပိတ်ခံရတဲ့အကြောင်းအမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်တက်တိုမှာအမှုဇီဝဗေဒပညာပို့ချပေးနေတဲ့ရညာမျိုးသားဒေါက်တာဝါကာဦးရင်က VOA ကိုပြောပါတယ
်။မြန်မာဆိုရဆင်မှာရှိတဲ့တချို့အရာရှိတဲ့တန်တမန်တွေကအများအားကျွန်တော်ပြောပါတယ်။ဒီကိစ္စဟာရိုဟင်ဂျာကိစ္စဟာဘာသာရေးကိစ္စမဟုတ်ဘူးလို့ကျွန်တော်လည်းအဲ့ဒါကိုလက်ခံချင်ပါ။ဒါပေမဲ့အခုမောင်းတော့မှာဂျာမေပလီရှိအခုသူတို့ပိတ်ထားပါတယ်။သူတို့ကပိတ်ထားတော့လူတွေကသွားရင်လူတွေကိုသူတို့ကဖမ်းမယ်ချိန်ချောက်ပါတယ်။အဲ့ဒါကသတ်သိပါကိုတနေ့ကမြန်မာနိုင်ငံရဲ့သာသနာ့ဝန်ကြီးစူရာအောင်ကမွတ်စလင်တဲ့အကြောင်းရိုဟင်ဂျာတဲ့အကြောင်းဘင်္ဂါလီတွေဝင်လာတဲ့အကြောင်းအဲ့ဒီမြန်မာနိုင်ငံရဲ့ဆိုးရွားကဝန်ကြီးတယောက်ကဒီလိုစကားမျိုးပြောရင်သူတို့သတ်သိပြနေတယ်လေ
ကချင်ပြည်နယ်ဟာခရစ်ယာန်ဘာသာကိုးကွယ်သူတွေအများပြားရှိတဲ့ဒေသပါဒီဒေသမှာဗုဒ္ဓဘာသာကိုးကွယ်မှုနဲ့ခရစ်ယာန်ဘာသာကိုးကွယ်မှုတွေမမျှမတဖြစ်နေတာတွေကိုတွေ့ရမယ်အကြောင်းကချင်မျိုးသားစည်းရုံးရဲ့ဥက္ကဋ္ဌဒူဝါဘဝန်လာရောကပြောပါလေ
ကျွန်တော်တို့ကချင်ပြည်မှာဗုဒ္ဓဘာသာဒီရဲ့ဒီစီတီပထူးကြီးဆောက်မယ်ဆိုရင်ခွတ်တောင်းလို့မလိုဘူးသူတို့ကြိုက်တဲ့နေရာမှာသူတို့ဆောက်လို့ရတယ်ဒီခရစ်ယာန်ကြီးကြတော့ကိုယ့်ရဲ့ကချင်ပြည်ဆိုပေမဲ့ကိုယ့်ရဲ့ခရစ်ယာန်ကျောင်းကြီးကိုဆောက်မယ်ဆိုရင်သူတို့ခွင့်ပြုချက်မရှိရင်ဆောက်လို့မရဘူးအဲ့ဒါမျိုးပေါ့အဲ့ဒါတော့မညီမျှဘူးပေါ့နောက်တစ်ခုကသူတို့စီမှာတိုက်ပွဲတွေဖြစ်တဲ့အခါမှာကြတော့ဒီဖျားကြောင်းတွေကိုဘာမှလေးစားမှုမရှိဘူးသူတို့မိချိုလိုက်ရှုလိုက်တယ်နောက်ဖြစ်စီပလိုက်တယ်ဥမာဖျားတိုက်ပွဲဖြစ်တဲ့နေရာမှာစီတီပထိုးတွေလည်းရှိတယ်ပဲစီတီပထိုးတော့သူတို့ဘာမှမလုပ်ဘူးဒါပေမဲ့ဖျားကြောင်းတွေတော့သူတို့ဖြစ်စီတယ်ပေါ့နော်နောက်ပြီးတော့ရက်ရွာမှာဖျားကြောင်းတွေရှိတဲ့နေရာတွေကိုဒီအမြောင်းနဲ့ထိုးတယ်ပုံးနဲ့ကျဲတယ်မိရှုပလိုက်တယ်ဒါမျိုးပေါ့
အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကမြန်မာနိုင်ငံဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နောက်ဆုံးထုတ်ပြန်ခဲ့တဲ့အစီရင်ခံစာက2019ခုနှစ်တုန်းကပါကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့အစိုးရတွေလူထုအခြေပြုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့ဆုံးဖြတ်ချက်အခိုင်အမာချမှတ်ထားတယ်လို့လည်းမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်